စ်အာဏာသိမ်းကိုဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုအဖြစ် Silent Strike အတန်တိတ်တပိတ်ကိုအာဏာပိုင်တွေဖိအားပေးတဲ့အကြောင်းပါပဲအောင်မြင်နေလုံနိုင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြို့လယ်ကောင်အထင်ကြီးရနေရာတွေမှာဒီမကလူနေရပ်ကွက်တွေထဲကလမ်းတွေပေါ်မှာပါလူသူမရှိတိတ်ဆိတ်ခဲ့ကြတဲ့ရန်ကုန်နဲ့မန္တလေးကအတန်တိတ်တပိတ်အကြောင်းရန်ကုန်ကလာတဲ့တင်အပြေဆုံးကိုတော့မဆုမဲဦးကပြောပြထားပါတယ်
။ဆန့်အာဏာသိမ်းမှုအပေါ်မှာနီလန်းမျိုးစုံနဲ့ဆန့်ကျင်နေကြသူတွေဟာဒီကနေ့ဒီဇင်ဘာလ10ရက်နိုင်ငံတကာလူ့ခွင့်ရေးနေ့မှာတော့Silent Strike လို့အမည်ပေးထားတဲ့လမ်းပေါ်မှာအတန်တိတ်တပိတ်လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ရန်ကုန်နဲ့မန္တလေးလိုလူမျိုးပေါင်းစုံနေထိုင်ရာမြို့ကြီးတွေမှာလည်းနေရာအနှံ့မှာလူသူမရှိဘဲခြောက်ကပ်သွားခဲ့တာပါ။ဈေးဆိုင်နေတဲ့လုပ်ငန်းတွေလည်းဒီကနေ့တည်းကသူတို့ရဲ့လုပ်ငန်းလဲပတ်မှုကိုရပ်တန့်ပြီးမနက်7နာရီကနေညနေ4နာရီတက်မှတ်ထားတဲ့အချိန်ထိစိုက်မဖွင့်အပြစ်မထွက်ဘဲနေခဲ့ကြပါတယ်။ရန်ကုန်မြို့ကအချိန်ပြည့်လူစီကားတဲ့ရှဲတန်းလိုနေရာမျိုးမှာတော့ဒီကနေ့ဆိုင်ကြီးပိတ်ထားကြသလိုလူအသွားအလာလည်းမတွေ့ရဘူးလို့လှဲတန်းမှာဈေးရောက်သူတို့ကပြောပြပါတယ်
။ကျွန်တော်ဒီနေ့ဟိုကျွန်တော်ဆိုင်ရောဒီလိုရောအကုန်ကြုံနေများတော့ကျွန်တော်ဒီကြည့်ပြီးငါဆန်တာပဲဆိုင်မှာကြာတာပဲတွေ့တယ်။ဒါကျွန်တော်အကုန်လုံးကတော့ရှင်းနေနေရတယ်ပြော။ဒါကဒါတော့ဒီနေ့ကျွန်တော်ရှင်းနေပါတယ်။ဒီလိုမျိုးရှင်းနေကြကြလဲကျွန်တော်ဒီဆိုင်ရလည်းအကုန်လုံးကလည်းအဲ့ပိတ်ကြရတယ်ဗောနော်အကုန်လုံးကရှင်းနေနေပါလေဟုတ်ကဲ့ပါဗျာကျွန်တော်ဒီမှာတော်တော်လေးကိုမရှိပါဘူးပါမ
လဲထဲမှာ site တချို့ကပစ္စည်းတွေကိုယူသွားတာရှိတဲ့ကြောင့်လဲ site ရှင်တချို့ကပြောပါတယ်ဘသူတွေကယူသွားတယ်ဆိုတာမသိရတယ်လို့ဒါနဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်သေးပါဘူးရန်ကုန်တိုင်းဆိုင်တရာမြို့နယ်ရက်ကွက်အများစုမှာတော့ပိတ်ထားတဲ့ site တွေကိုပြန်ပြီးတော့ဖွင့်ဖို့အတင်းအကျပ်ဖိအားပေးတာရှိခဲ့ပါတယ်အဲ့ဒီလိုဖိအားပေးတာမှာတော့ရဲနဲ့စစ်သားလိုယူနီဖောင်းဝတ်ထားသူတွေမပါဘဲဒုတ်သားဆိုင်ဆောင်ထားတဲ့အရွက်တွေကချင်းချောက်ဖိအားပေးခဲ့တာလို့ဆိုင်တရာဖျားလန်းကဆိုင်ရှင်တူက VOA ကိုပြောပါတယ်မနက်7နာရီလောက်မှာပိတ်ထားတဲ့သူ့ရဲ့ဆိုင်တကားကိုဒုတ်နဲ့ရိုက်ပြီးဆိုင်မဖွင့်ရတဲ့အကြောင်းရင်းကိုမေးမြန်းခဲ့တယ်လို့သူက VOA ကိုပြောပြပါတယ
်ဒီတော့နော်ဆိုင်ကြီးကဘာဖြစ်လို့မဖွင့်လာလဲပေါ့နော်ဘုရားကျင်းဖွင့်ရမယ်ဒါရီဖွင့်ပေါ့ဆောက်တော့ဦးမဖြစ်ပါဘူးရောဒီကွာစီးရဲနေမဖွင့်လာလားတကယ်ရင်းဆိုင်နေနေမှာမှတ်နေပေါ့ဆိုတော့ဆိုင်ရီရဲ့လူကြီးကဟုတ်ရောဒီမှာဒီတော့ပြည့်ရှိနေပါတော့ဟိုကဒီနောက်လည်းဒီလာလို့ပါပေါ့နော်ကျွန်တော်ပြန်လာတာပါเนาะဒီနောက်လည်းဒီလိုချင်းဆုတ်ကိုဆွဲရမယ်ဆိုပြီးတော့ပေါ့နော်ဟုတ်ကဲ့ပါတော့ကျွန်တော်ဆုတ်လာမယ်ပေါ့နော်ကျွန်တော်လည်းဒီလိုပြောရတယ်ဒီလိုမှမရှိတော့ဒီဆိုင်ကြီးကဘာလို့ပြတ်ချက်ပြင်းချက်ကုန်တဲ့လူအများကြီးကမခွင့်နေလဲမှာဆိုင်ကြီးကြီးကိုတီးနေနေမှာလာတာပေါ့နော်လာလို့မှဓာတ်ကုန်းနေဆိုတော့ဒီလိုလည်းကြောက်တာလို့
ဒီလိုမျိုးတဆိုင်ချင်းစီကို live ဖွင့်ခိုင်းနေမဲ့ဆိုင်ရှင်အများစုကတော့ဆိုင်တကားကိုဟန်ပြအဖြစ်လောက်သာပြန်ပြီးဖွင့်ကြတယ်လို့ဆိုင်တရာမြို့နယ်ဒေသခံတချို့ကပြောပါတယ်။မန္တလေးမြို့မှာလည်းရက်ကွက်ဈေးဆိုင်တွေနဲ့ဈေးရုံတွေကဆိုင်ငန်းတွေကိုဖွင့်ဖို့ဖိအားပေးတာတွေရှိပေမဲ့အတန်တိတ်တပိတ်ကိုအောင်အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ်
။မန္တလေးဆိုရင်ဒီတော်ဝိုင်းဆိုရင်ဟောလားလေ။ဈေးရက်ကိုလူကြီးစိတ်အောင်းချီဝင်နေတာလေ။အဲ့ဒါဆိုရင်သူပြောမှာကိုမရှိဘူး။ဈေးပေါ်မှာရောဒီဝိုင်းခင်းတာရောဘာမှမရှိဘူးလေ။ဒါနဲ့ဒီနေ့ကုန်မယ်။နော်မူကောင်းစီညာစီအတန်းစီဆိုရင်လည်းတယောက်တဲမှလည်းမဖွင့်ဘူးဒတိုင်းဘက်ကအသေးသေးလည်းမလာဘူးအဲ့လိုမျိုးပေါ့မဖွင့်ရင်ဆိုင်ငန်းတိတ်မှလို့ပိတ်မှလို့ပြစ်မှလို့ပေါ့ရက်ပတ်တွေဆိုရင်ပြစ်မယ်လို့ပြောတာပေါ့ဗျာဒီရက်ပတ်တွေကဈေးတိုင်းလေးဆိုရင်မဖွင့်ဘူးဆိုရင်ဆမ်းမယ်ပြစ်မယ်ပေါ့သူတို့ရဲ့စိတ်ဆောက်မှုပေါ့ဗျာအဲ့လိုမျိုးတော့စိတ်ဆောက်ပါရှိဟိုကျွန်တော်ဈေးတွေများနေကြည့်ကြတော့စဉ်းစားခံကြည့်တော့ဟိုပေါ့ပိတ်တာပဲလေညီညွတ်ကပိတ်တော့သူဘာမှလုပ်မရဘူးပေါ့
အခုလိုမျိုးငြိမ်သက်တဲ့အသွင်တစ်မျိုးနဲ့အာနာရှင်စန့်ကျင်လှုပ်ရှားမှုအပေါ်မှာဖိအားပေးတားဆီးတာတွေရှိခဲ့ပေမဲ့လည်းတပိတ်အောင်မြင်တဲ့အထိမ်းအမှတ်ဖြစ်တဲ့ညနေ၄နာရီတိတိမှာတော့လက်ခုပ်ပြိုင်တူတီးခဲ့ကြပါတယ်။ဒီမိုကရေစီလိုလားသူတွေကမြေပြင်ကနေ Silent Strike လှုပ်ရှားမှုမှာပါဝင်ခဲ့တယ်လို့ဝစ်စုံအနက်ရောင်တွေဝစ်ပြီးလက်သုံးချောင်းချောင်းစိတ်တုံးနေတဲ့လူခွင့်ရေးတော်လန်ရေးနဲ့တိမ့်ပိုက်ကြဆိုတဲ့လူမှုကွန်ရက်ပေါ်ကလှုပ်ရှားမှုမှာလည်းပါဝင်ခဲ့ကြပါတယ်ရှင်။